မြက်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ပြန့်ပွားမှုအနေနဲ့ကြေညာမှာကိုအမေရိကန်ကအလွန်မင်းစိုးရိမ်ညောင်းတဲ့အကူအညီပေးဖို့အသိရှိတဲ့ကြောင်းပြောဆိုလိုက်ပါတယ်။အမေရိကန်နဲ့နိုင်ငံတကာအကူအညီပေးရေးနဲ့ကျန်းမာရေးဖွဲ့စည်းပြီးမြက်ကိုရီးယားမှာဗိုင်းရပ်စ်ကိုထိန်းချုပ်နိုင်အောင်အကူအညီချဖို့အားပေးကြောင်းလည်းနိုင်ငံခြားရေးဝန်ကြီးဌာနကကြာသပတေးနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။အချိန်ထဲမှာပဲမြက်ကိုရီးယားမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုအနေနဲ့ကာကွယ်ကူးစက်ရေးအတွက်အကူအညီပေးနိုင်အောင်အထောက်ပံ့တွေကိုချင်းချက်ဖြင့်ခွင့်ပြုပေးဖို့စဉ်းစားမယ်ကြောင်းကုလသမဂ္ဂကလည်းပြောထားပါတယ်။ကိုရိုနာဗိုင်းရပ်စ်ကာကွယ်ကူးစက်ရေးအတွက်လိုအပ်လို့အကူအညီတောင်းခံလာမယ်ဆိုရင်ကော်မတီကစဉ်းစားဖို့အသိရှိရဲ့ကြောင်းကုလသမဂ္ဂရဲ့မြက်ကိုရီးယားဆရာပိတ်ဆို့တန်ခတ်မှုကော်မတီက VOE ကိုရီးယားဌာနကိုပြောဆိုလိုက်ကြပါ။မြက်ကိုရီးယားရဲ့နျူကလ িয়ার နဲ့အစီအစဉ်တွေကိုထိန်းချုပ်ဖို့2006ခုနှစ်ကစလို့ကုလသမဂ္ဂလူညီကောင်စီကပိတ်ဆို့အရေးယူခဲ့ရမှာကွန်ပျူတာတွေတင်သွင်းခွင့်နဲ့တင်ပို့ခွင့်တွေကိုကန့်သတ်ထားဖြစ်ပါတယ်။ဒါပေမဲ့လည်းမြက်ကိုရီးယားမှာလိုအပ်တဲ့အခါလူသားချင်းစာနာမှုအကူအညီတွေကိုကုလသမဂ္ဂကချွင်းချက်အနေနဲ့ခွင့်ပြုပေးလို့ရှိပါတယ်။ဒီလိုမှာတော့ဗိုင်းရပ်စ်ကိုကူးစက်မှုထိန်းချုပ်ဖို့မြက်ကိုရီးယားကကြိုးစားနေပေမဲ့အကူအညီတောင်းခံတာမျိုးတော့မရှိသေးပါဘူး။မြက်ကိုရီးယားမှာအခုချိန်ထိဗိုင်းရပ်စ်ကိုကူးစက်သူရှိတဲ့အကြောင်းလဲတည်ဝင်တည်ပြုထားတာမျိုးလည်းမရှိပါဘူး။ဒါပေမဲ့လည်းပြည်ရင်းမျိုးတော်မှာအမျိုးသမီးတူဟာကိုရိုနာဗိုင်းရပ်စ်ရောဂါလက္ခဏာနဲ့တူတဲ့ပြင်းထန်အဆောက်အအုံရောဂါနဲ့သိဆုံးသွားတဲ့အကြောင်းတင်းလာနေတော့ကပဲ Daily NK website ကဖော်ပြထားပါတယ်။